ဒီလိုပါခင်ဗျာ NLD ခေါင်းဆောင်5ဦးကိုဖိတ်ကြားပြီးတော့ဒီရန်ကုန်မှာရှိတဲ့ဒီ EU ဥရောပသမဂ္ဂအဖွဲ့နိုင်ငံတွေကတန်အမှန်ကြီးတွေရောဒီဘန်ကောက်အခြေစိုက်တဲ့ EU တန်အမှန်ကြီးတွေပါပေါ့လေဒီကနေ့တွေ့ဆုံစကားပြောဖြစ်တယ်ကြားလို့ပါအဲ့ဒီကိစ္စပြောပြပေးပါလားခင်ဗျာ
ကျွန်တော်တို့ဒီနေ့တွေ့ဆုံတာကတော့အဖွဲ့ချုပ်ကဒုဥက္ကဋ္ဌဦးကျင်ဦးရဲ့ဦးဝင်းတင်ရဲ့ကျွန်တော်ရဲ့ဟန်တန်မီရဲ့ဦးအောင်ကျန်ရဲ့အဲ့တော့ EU များကတော့ရန်ကုန်မှာရှိတဲ့တာမကြီးတွေလည်းပါပါတယ် UK ရဲ့ Italy ရဲ့French ရဲ့ Germany ရဲ့နောက်ဘန်ကောက်အစီအစိုက် EU တာမတွေကျွန်တော်မှတ်မိသလောက်ပဲဂျန်ပါတယ် Netherlands ပါတယ် Slovakia ပါတယ်အဲ့ဒီတာမကြီးတွေအားလုံးနဲ့ကျွန်တော်တို့ပြည်ဆောင်ပါတယ်စကားပြောဖြစ်ပါတယ်
ဟုတ်ကဲ့အဲ့ဒီမှာဘာတွေအဓိကပြောပြလဲခင်ဗျာ
အဓိကကတော့အခုအဖွဲ့ချုပ်ကတော့ရွေးကောက်ပွဲမဝင်ဘူးပြန်လည်မှတ်ပုံမတင်ဘူးဒါတွေကိုသူတို့နားလည်တယ်သူတို့လေးစားပါတယ်လို့ပြောပါတယ်အဲ့တော့ရှေ့ဆက်နဲ့ကျွန်တော်တို့ NLD ရဲ့လမ်းကြောင်းကိုလည်းသူတို့သိချင်းတယ်နောက်တစ်ခုက NLD ကလမ်းမဲ့ရွေးကောက်ပွဲကိုဖိုက်ခေါက်လုပ်သလားဆိုတဲ့ဒီကုန်းမဒါတွေကိုမေးပါတယ်
အဲ့တော့ဥညံဝင်းတို့ NLD ဘက်ကဘလို့ပြန်ပြောပြလဲခင်ဗျာ
အဲ့တော့ဝိုင်းကောင်းနဲ့ပတ်သက်ပြီးတော့ဆောင်းဝင်းနေရပြောပါတယ်ကျွန်တော်တို့အဖွဲ့ချုပ်အနေနဲ့တော့ဒါပွဲထောက်လို့တာပဲပုဂ္ဂိုလ်တူဦးချင်းအနေနဲ့ကျွန်တော်တို့ရွေးကောက်ပွဲသပိတ်မှောက်ခြင်းမမှောက်ခြင်းဆိုတာသူ့ဦးချင်းနဲ့ပဲဆိုင်တယ်ရွေးကောက်ပွဲဖဲမပေးပါနဲ့ဆိုဘာလို့ဆိုတာမျိုးကိုကျွန်တော်တို့မပြောဘူးဒါကဥပဒေဆိုင်ရာတက္ကနာလည်းရှိတယ်ဒါကိုရှင်းပြခဲ့တယ်နောက်အနေနဲ့ရှင်းပြရမယ်ဒီနဲ့ပတ်သက်ပြီးတော့အနေကြီးကမိမိဘာသာမိမိလက်ခံယုံကြည်တာက90ခုနှစ်ထဲကကျွန်တော်တို့အကြီးဥတွေကကျွန်တော်တို့မှတ်ပုံတင်ပြီးဖတ်မှမှတ်ပုံတင်မှုမလိုဘူးအနေကြီးရဲ့ဥပဒေရာရည်တည်မှုကအခုတည်းရှိတယ်အဲ့ဒါကြောင့်အနေကြီးအနေနဲ့တော့နိုင်ငံရေးနဲ့လူမှုရေးလုပ်ငန်းများကိုဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်လို့အဲ့ဒါလိုဖြေကြားပေးပါတယ်
ဟုတ်ကဲ့ဟိုကုနာကပြောသွားတဲ့အထဲမှာလေဒီရွေးကောက်ပွဲကိုသပိတ်မှောက်တယ်ဆိုတဲ့စကားမျိုးသုံးလို့ရှိရင်ဥပဒေဆိုင်ရာပြဿနာရှိတယ်ဆိုတာဘာလို့ဆိုလိုတာလဲခင်ဗျာ
အဥပမာအဖြစ်ဘွိုက်ကောက်နဲ့ပတ်သက်ပြီးတော့ individual ကိုဘာကြောင့်ဒီလိုပြောလဲဆိုတော့ကျွန်တော်တို့ကဒီမှာဥပဒေပြဿနာရှိတယ်လို့ရွေးကောက်ပွဲပြတ်အောင်ဖြတ်မယ်လို့ဆိုတဲ့ဟာမျိုးကိုဥပဒေရာလုပ်ခွင့်မရှိဘူးလို့ရွေးကောက်ပွဲမဝင်ပါနဲ့လို့ပြောရင်ဒီလိုအသေးပဲကောက်ခြင်းမျိုးရှိနိုင်တယ်ဒါမျိုးတွေကိုအသေးစိတ်ကျွန်တော်ရှင်းလင်းခဲ့ရတာ
ဟုတ်ကဲ့အခုလိုဒီ EU တာမတ်တွေက NLD ခေါင်းဆောင်အနေနဲ့တွေ့တာကမကြခင်လာဖို့ရှိတယ်ဆိုတော့ဒီ EU ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာပြည်ကြီးစင်မတိုင်ခင်တွေ့တဲ့သဘောမျိုးလားခင်ဗျအ
ဲ့ဒီအကြိတ်ကလည်းကျွန်တော်တို့မပြောပြဘူးကြသူတို့ EU ကရှုံးမယ်မလုပ်ဘူးဆိုတာကျွန်တော်တို့သိကြလို့လည်းသူတို့သုံးပြချက်မကြသေးဘူးလို့ဒီလိုပဲနားလည်ထားပ
ါဟုတ်ကဲ့အဲ့တော့ဒီကျင်းပဖို့ရှိတယ်ဆိုတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့EU ဥရောပသမဂ္ဂအဖွဲ့ရဲ့ဓာတ်တီချက်ကဘလို့ရှိတဲ့သုံးသပ်တယ်လေခင်ဗျာ
ကျွန်တော်တို့သုံးသပ်ချက်ရတော့ EU ကဒီမိုကရေစီရေလှုပ်ရှားတဲ့ကိစ္စတွေကိုသူတို့စိတ်ဝင်စားတယ်အဲ့ဒါကြောင့်သူတို့ကဒီရွေးကောက်ပွဲပြီးသွားရင်ဘာဖြစ်လာနိုင်လဲဆိုတဲ့ဟာကိုကျွန်တော်တို့ကတော့ Constitution မှာပြဋ္ဌာန်းချက်တွေနဲ့ဖြစ်လာနိုင်တဲ့အလားအလာတွေကိုကျွန်တော်တို့ရှုမြင်တဲ့ရှုတော့ကကျွန်တော်တို့ပြောခဲ့ပါတယ်ကျွန်တော်တို့ကတော့ဒီမိုကရေစီစနစ်ကျထုံးပေါ်ပေါ်ရေးထွက်ဆိုရင်အခုရွေးကောက်ပွဲနဲ့အခုအခြေခံဥပဒေကမဖြစ်နိုင်ဘူးဆိုတဲ့အခြေအနေကိုကျွန်တော်ပြောပြခဲ့
ဒီနောက်တစ်ခုကအမေရိကန်အတက်လွှတ်တော်မှမစ္စတာဂျင်ဝက်မြန်မာပြည်လာတဲ့အခါမှာ NLD နဲ့ရောတွေ့ဖို့ရှိလားခင်ဗျာ
ကျွန်တော်တို့အခုချိန်ပြီးတော့ဘာမှအဆက်အသွယ်မရှိသေးဘူ
းဟောအခုဆိုလို့ရှိရင်တရုတ်ဝန်ကြီးချုပ်ဝန်ဂျာဘောင်ကလည်းဒီမကြာခင်ရက်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံကိုလာဖို့ရှိတယ်ဆိုတော့လေအကယ်၍တရုတ်ဝန်ကြီးချုပ်ကိုသတင်းစကားပါခွင့်ရမယ်ဆိုရင် NLD အနေနဲ့ကဘယ်လိုသတင်းစကားမျိုးပေးကြင်လဲခင်ဗ
ျကျွန်တော်တို့ပြောခွင့်ရမယ်ဆိုရင်မြန်မာနိုင်ငံအရေးမှာနိုင်ငံရေးတည်ငြိမ်မှဖြစ်မယ်တိုင်းပြည်တည်ငြိမ်မှုနဲ့မပြီးဘူးတည်ငြိမ်တယ်ဆိုတာအသင်္ကာတဲ့လူတွေအထက်မှာတဲ့ဖိတ်ထားအဲ့ဒါကနိုင်ငံရေးတည်ငြိမ်တာမဟုတ်ဘူးနိုင်ငံရေးတည်ငြိမ်မှုရအောင်အိမ်ကြီးချင်းနိုင်ငံနဲ့လက်ရှိအဆုံးဖြတ်တည်ငြိမ်တဲ့ပုဂ္ဂိုလ်များကံမျိုးကိုတိုက်တွန်းသင့်တယ်လို့ကျွန်တော်တို့အဲ့လိုပြောကြတယ်။ဟို response မလာတဲ့ဘက်ကိုအဓိကထားပြောဖို့လိုတာပေါ့ဗျာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ကောင်းပါပြီ။ကောင်းပါ